အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်ပြည်ပခါတွေအတွင်းအယက်သားတည်ဆုံးသူရေအတွက်လွန်ခဲ့တဲ့နှစ်ကထဲ25ရာခိုင်နှုန်းပိုများလာပြီးဒါဟာ2009ခုနှစ်ကစလို့အမြင့်ဆုံးအနေထားကိုရောက်လာတာဖြစ်တယ်လို့ဗုဒ္ဓဦးနေကထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစားတင်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအတွင်းတည်ဆုံးသူအယက်သား3900လောက်ရှိခဲ့ပြီး6800ကျော်တန်းရရခဲ့ကြတဲ့အထက်မှာအမျိုးသမီးနဲ့ကလေးငယ်အရေအတွက်တော်များများလဲပါဝင်ကြောင်းအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်တဲ့ကုလသမဂ္ဂအကူအညီပေးမစ်ရှင်ကပြောပါရယ်တိုက်ပွဲတွေအတွင်းလူနေထူထပ်တဲ့နေရာမှာမော်တာတွေ၊ရော့ကက်တွေ၊လက်ပစ်ဘုံးတွေကိုအသုံးပြုခဲ့တာအပြင်အသေးရန်ဘုံးကွက်တိုက်ခိုက်မှုတွေကြောင့်အခုလိုအရေအတွက်မြင့်တက်လာတဲ့ဆိုပြီးတော့လည်းအစီရင်ခံစာမှာဖော်ပြထားပါရယ်2014ခုနှစ်အတွင်းအာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံလုံခြုံရေးတောင်းအပြေးဝယူဖို့ပြန်လည်လွှဲပြောင်းပေးရတဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွင်းကပြန်လည်ထွက်ခွာနေတာဟာလည်းအခုလိုတည်ဆုံမှုအရေးအတွက်မြင့်တက်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်2014ခုနှစ်အတွင်းအယက်သားတည်ဆုံမှု82ရာခိုင်နှုန်းအတွက်တာလီဘန်နဲ့ခြားစစ်သည်ကြတွေကိုအစီရင်ခံစာကအပြစ်ဖော်ထားပြီး14ရာခိုင်နှုန်းကတော့အာဖဂန်နဲ့နိုင်ငံတကာတပ်ဖွဲ့တွေကြောင့်ဖြစ်ပါတယ်ခင်ဗျာ